မြန်မာနဲ့အိန္ဒိယနိုင်ငံကြားနယ်စပ်ကွန်တွေရေးအဆင်ပြေချောမွေးဖို့မကြာခင်ကမြန်မာနိုင်ငံကိုလာရောက်ခဲ့တဲ့အိန္ဒိယပြည်ပရေးရာဝန်ကြီးဆုမာစဝရက်ရှ်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့သဘောတူစာချုပ်လက်မှတ်ရေးထိုးခဲ့ကြပါတယ်။ဒါပေမဲ့အခုလက်တော်အိန္ဒိယမြန်မာနယ်စပ်ချင်းပြည်နယ်ရီကော်ဒါအမှတ်2ကွန်တွေရေးဂိတ်လမ်းကြောင်းကိုအိန္ဒိယနိုင်ငံဘက်ကနေနယ်စပ်တရားပေါ်ယင်သွားလာခွင့်ပိတ်ပင်လိုက်တာကြောင့်ဒေသတွင်းမှာခရီးသွားလာမှုနိုင်ငံကုန်စည်စီးဆင်းမှုနှောင့်နှေးကျန်ကျာနေတယ်လို့ဒေသခံတွေကပြောပါတယ်။ဒီကြောင့် VOA သတင်းတော့နိုင်ကွန်းအိမ်ကသတင်းပေးပို့လာပါတယ
်။ဟုတ်ကဲ့ပါ။မြန်မာနိုင်ငံနဲ့အိန္ဒိယနိုင်ငံကြားဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စနဲ့ပတ်သက်လို့ဒီလ17ရက်နေ့မှာမြန်မာနိုင်ငံကိုရောက်ရှိနေတဲ့အိန္ဒိယပြည်ပရေးရာဝန်ကြီးဆုစမစွာရတ်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်တို့တွေ့ဆုံဆွေးနွေးခဲ့ရမှာတော့နိုင်ငံနယ်စပ်တမူးမိုးရင်းနဲ့မြန်မာဘက်ကရီကော့တာအိန္ဒိယဘက်ကစုခေါ်တာစတဲ့နယ်စပ်ဝင်ပေါက်တွေကနေနှစ်ဘက်နိုင်ငံသားတွေဖြတ်တန်းသွားလာပြီးတတ်မှတ်ပီစာတစ်နှစ်သက်တမ်းအထိဇယဝင်နေတိုင်းဖွင့်ပြတဲ့သဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒါပေမဲ့အခုလက်တော်ချင်းမြင့်တဲ့ရီကော့တာမျိုးအိန္ဒိယမြန်မာနယ်စပ်အမှတ်နဲ့နယ်စပ်ကုန်တွေရေးသရားပေါ်မှာရင်ဖြတ်တန်းသွားလာခွင့်ကိုအိန္ဒိယဘက်ကယာယီပိတ်ပင်ထားတယ်လို့ရီကော့တာမျိုးပြန်ကြားရေးတာဝန်ခံဥလာဘက်လွန်က VOA ကိုခုလိုပြောပါတယ
်။ကားတွေပေါ့နော်။ကားတွေဖြတ်တန်းခွင့်ကိုပိတ်ပင်တာပါ။သူအင်ဂျက်တကန်ကဖြစ်တတ်ပေါ့အတန်ကဖေကပိတ်တာဖြစ်တယ်။ဘာအကြောင်းပြချက်ရှိပြီးတော့ပိတ်တာကြတော့ကျွန်တော်တို့လည်းမသိရသေးဘူးခင်ဗျ။အ
ိန္ဒိယနိုင်ငံအတန်ရိုင်ဖယ်တပ်ကလည်းမေလ23ရက်နေ့ကနေစပြီးတော့ယာယီပိတ်ပင်ထားတာပါ။ဘာကြောင့်ပိတ်ပင်ထားရသလဲဆိုတာသေသေးဝေဝေမသိရသေးဘူးလို့နေဆက်ကုံသွေးရေးတာဝန်ခံတွေကပြောပါတယ်။နေဆက်တရားပေါ်မှာကားဖြတ်သန်းခွင့်မပြုတဲ့အတွက်နှစ်နိုင်ငံကုန်စည်စီးဆင်းမှုနှောင့်နှေးကြံ့ကြာမှုတွေရှိနေတယ်လို့ဥလာဘက်ကလွန်ကပြောပါတယ်
။ conflict ဆိုလဲလူအနဲ့ထန်းတာပေါ့နော်ခုဆောင်တာပေါ့လူကားတွေကြတော့ပိတ်တယ်။ချင်းတွန်းလဲတွေဒေတာလဲတွေနဲ့တော့ပို့ခိုင်းတယ်။ကုန်စည်စီးဆင်းမှုကြတော့နှောင့်နှေးကြံ့ကြာသွားတာပေါ့ဆရာ။ဒီကကုန်ကြတော့ဒုက္ခရောက်တာပေါ့
။အိန္ဒိယမြန်မာမှတ်နှစ်နယ်စပ်ကုန်လူရေးသရားပေါ်ရင်ဖြတ်သန်းခွင့်ပိတ်ပင်ထားပြီးမဲ့လဲကုန်သွယ်မှုမှာရော့သွားတာမရှိဘူးလို့ကုန်လူရေးဦးစီးဌာနလက်ထောက်ညွှန်ကြားရင်းမူအမှတ်နှစ်နယ်စပ်ကုန်လူရေးစခန်းတာဝန်ခံဦးစံဖြိုးဝေကပြောပါတယ
်။ဟိုလက်ရှိအခြေအနေကတော့ဗျာကျွန်တော်တို့နိုင်ငံကပို့ရပို့ပုံပစ္စည်းတွေပေါ့။တွင်းလေးကြီးနဲ့တွင်းပြီးပို့နေလေ။တွင်းလေးပစ္စည်းတွေကလည်းလူထမ်းနဲ့ပဲထမ်းပြီးပို့ပဲ။ပိတ်တော့မထူပါဘူး။သူကဟိုရောက်လဲကားနဲ့တော့လဲကားချင်းရတာပဲလေ။ဒီတရားလေးထမ်းလာတာတခုပါပဲ။ပုံမှန်ကုန်သွယ်မှုကတော့မလျော့သွားနိုင်ဘူး။ဒါမှမဖြစ်ဘူး။
ချင်းမြင့်တဲ့ရီကော့တာမြို့မှာထင်ရှားတဲ့ရိရီကန်ရှိနေတဲ့အတွက်အိန္ဒိယနိုင်ငံမီဆိုရန်ပြည်နယ်ကခရီးသွားတွေလှိမ့်လိုက်ရေပန်းဖြေလုပ်ငန်းဆွင့်ကျင်နေပါတယ်။နယ်စပ်ကုန်လူကြီးလမ်းကြောင်းပိတ်ပင်လာတဲ့အချိန်တွေကြောင့်ရိရီကန်ကိုလာရောက်လှိမ့်လာလူတွေနည်းသွားတယ်လို့ပြန်ကြားရေးတာဝန်ခံဥလာဘက်လုံကအခုလိုဆက်ပြောပါတယ
်။ပန်းဖြေလာကြတဲ့သူတွေဆိုရင်အိန္ဒိယကမီဆိုရန်ပြည်နယ်သူပြည်နယ်သားတွေပေါ့နော်အများဆုံးဖြစ်တယ်။ခါတိုင်းမှာဆိုရင်သူတို့ကိုပိုင်ကားအနာကျင်တွေရိရီကန်ချစ်ခွင့်ပြုထားတယ်သွားလို့ရတယ်။ဒါပေမဲ့အခုတကားဖြတ်ချုပ်ခွင့်ပိတ်ပင်ထားတဲ့အခါကျတော့ဟိုသွားလာမှုကဆက်ချဲနေတော့တာလေ။ရိကန်ချစ်တဲ့သူကဖြည်းဖြည်းသာသာနည်းသွားတာပေါ့
။နယ်စပ်သရားပေါ်ကားဖြတ်သန်းခွင့်မပြုတဲ့အတွက်မြန်မာနိုင်ငံဘက်ကအဓိကပုတ်ကူဖြစ်တဲ့ကုန်စည်တင်ပို့မှုတွေရပ်နားရပြီးအိန္ဒိယတွင်းကုန်ဖြစ်တဲ့ဓာတ်မြေဥစ္စာတင်ပို့မှုကတော့သုံးလှဲလူဝင်အားနဲ့ပို့ဆောင်နေရတာကြောင့်ကုန်သွယ်မှုကျန့်ကျပြီးဒေါ်လာမှုအခက်အခဲရှိနေတယ်လို့ကုန်သွယ်တိုင်းဝိုင်းတွေကဆိုပါတယ်။မနစ်တုန်းကဧပြီလမှာအလုံးစုံမချင်းချင်းဖြစ်ပေါ်တဲ့ပြဿနာကြောင့်အမတ်နဲ့နယ်စပ်ကုန်တွေရေးစခန်းယာယီပိတ်ပင်ထားရပါတယ်။ချင်းမြင့်နဲ့ရီကော့တာမြို့အိန္ဒိယမြန်မာမှတ်နဲ့နယ်စပ်ကုန်တွေရေးစခန်းမှာဆိုရင်တစ်နှစ်ကိုပို့ကုန်သွင်းကုန်ပမာဏဒေါ်လာတန်40ကျော်ရှိနေတယ်လို့နယ်စပ်ကုန်တွေရေးစခန်းတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။